အီတလီနိုင်ငံမှာတော့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်အဖြစ်ဂျော်ဂျီယာမီလိုနီဒီနေ့ကျန်းသစ်စာချိန်ဆိုပါရယ်ဒုတိယကမ္ဘာစစ်နောက်ပိုင်းအီတလီရဲ့ပထမဆုံးလက်ရာဆုံးအစိုးရကိုဦးဆောင်မှာဖြစ်ပါရယ်ဒီကနေ့သမ္မတအိမ်တော်မှာသမ္မတဆာဂျီယိုမက်ဒရယ်လာရဲ့ရှေ့မှောက်အစိုးရဝန်ကြီး24ဦးနဲ့အတူဝန်ကြီးချုပ်သစ်မီလိုနီကျန်းသစ်စာချိန်ဆိုခဲ့ပါရယ်လွန်ခဲ့တဲ့စနစ်ကသူပူးတွဲတည်ထောင်ခဲ့တဲ့ Brothers of Italy အီတလီညီနောင်များပါတီဟာဖက်ဆစ်ဝါဒီလက်သစ်တွေကနေဆင့်သက်လာတဲ့ပါတီဖြစ်ပါရယ်ပြီးခဲ့တဲ့လကနိုင်ငံတော်ဝန်ချင်းပါခဲ့တဲ့ရွေးကောက်ပွဲတွေမှာသူ့ပါတီကထိတ်ဆုံးကနေအောင်ပွဲခံခဲ့တာပါညိုပေါင်းဆိုရတဲ့ထဲမှာတော့ဒီပါတီနဲ့အတူဝင်ကြီးချုပ်ဟောင်းမာတေယိုဆယ်ဗီနီရဲ့လက်ရာဆွန်ပါတီနောက်ဝင်ကြီးချုပ်ဟောင်းဆယ်ဗီယိုဘာလူစကိုနီဦးဆောင်တဲ့တမယိုးကျကွန်ဆာဗေးတစ်ပါတီဖော်ဇာအီတလီယာတို့ပါပါတယ်ဝင်ကြီးချုပ်တဲ့မီလိုနီဟာအမျိုးသားအချိုးစည်းဝါးနဲ့မကိုက်ညီတဲ့EU ဥရောပသမဂ္ဂရဲ့မူဝါဒတွေကိုလက်ခံမှာမဟုတ်ဘဲအမျိုးသားအကျိုးစီးပွားကိုပဲအလေးပေးသွားမယ်လို့ပြောဆိုမဲဆွဲခဲ့တဲ့သူပါ။သူဟာ EU ဘျူရိုကရေစီရန်ရည်တွေကိုစန့်ကျင်ပြောဆိုလေးရှိသူလည်းဖြစ်ပါရဲ့ရှင်။